ကဲကိုကိုကြီးတို့ဒီကနေ့တူရဥရွှေမန်းနဲ့တွေ့တယ်လို့ကြားပါတယ်ခင်ဗျအဲ့ဒါကျွန်တော်တို့ပြောပြပေးပါအောင်ခင်ဗျ
ဟုတ်တယ်ဘောကတော့ကြာပါပြီကျွန်တော်တို့လွတ်လာပြီးတဲ့အချိန်မှာနိုင်ငံပြည်ပြင်ပြောင်းလဲရေးမှာအရေးပါတဲ့သူတွေအားလုံးကြီးကြီးဆက်ဆံနိုင်ဖို့ပေါ့အဲဒါဆက်ထွက်လာကြတဲ့ကျွန်တော်တို့သဘောထားကိုလူသိချင်းကြားလဲပြောတယ်ဒါအခုအကောင့်တွေပေါ်လာတာပေါ့
ဘာအကြောင်းအရာတွေကိုအဓိကထားဆွေးနွေးပြောဆိုကြတယ်လဲခင်ဗျ
ကျွန်တော်တို့ကအဓိကဒီအတွင်ကူးပြောင်းရေးကာလပေါ့လေနိုင်ငံပြည်ပြင်ပြောင်းလဲရေးဖြစ်စဉ်မှာလူမှုပါဝင်ဆောင်ရွက်နိုင်တဲ့အခမ်းကဏ္ဍမြင့်တင်မှုပေါ့တွတ်တော်ရဲ့အခမ်းကဏ္ဍသက်ဝင်ထောက်ရှားလာဖို့ဒါစစ်တော်ကနေပြီးတော့ဒီလူမှုကိုအကျိုးပြုနိုင်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့လူမှုအကျိုးစီးပွားကိုထိခိုက်စေတဲ့ဟန်တာဖြစ်နေတဲ့ဥပဒေတွေကိုလည်းကျွန်တော်တို့ပြန်ပြီးသုံးသပ်နိုင်မှုပြင်ဆင်နိုင်မှုအစရှိတဲ့ပေါ့လေဒါတွေကျွန်တော်တို့တော်တော်များများပြောပြပါတယ်ဒီနိုင်ငံရေးအကျဉ်းသားကြံရှိတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လွတ်ပေးဖို့ရောတချို့ကိစ္စတွေမှာကျတော့ဥပဒေကပြဋ္ဌာန်းပြီးပြီးဤဥပဒေလုံလုံလုံလေးတွေမထွက်သေးလို့ကျွန်တော်တို့ပြည်သူတွေအနေနဲ့မခံစားမတင်သုံးနိုင်သေးတဲ့အချက်လက်တွေပေါ့လေအဲ့ဒါတွေလည်းကျွန်တော်တို့ပြောပြပါတယ်ဒီပရောက်နေတဲ့မြန်မာနိုင်ငံသားတွေဒီရင်းကိုပြန်ဝင်လာနိုင်ဖို့အတွက်လည်းတိကျတဲ့လုံလုံလုံလေးတွေပေါ့လေအဲ့ဒါမျိုးတွေနဲ့နိုင်ငံမှာမှာပြဋ္ဌာန်းနိုင်ဖို့အဲ့ဒါတွေလည်းကျွန်တော်တို့ဆွေးနွေးဖြစ်ပါတယ
်လွတ်တော်ဥက္ကဋ္ဌသူရဥရွှေမန်းရဲ့အပိုင်းကရောသူ့ရဲ့ဆွေးနွေးချက်တွေကဘယ်လိုရှိလဲခင်ဗျ
သူတို့အနေနဲ့လည်းလွတ်တော်စတင်ဆောင်ရွက်တဲ့အချိန်ကနေစပြီးတော့သူတို့ဒီလွတ်တော်ရဲ့အတွေ့အကြုံတွေပေါ့လေအဲ့ဒါတွေလည်းကျွန်တော်တို့ရှင်းပြပါရယ်ရှင်းပြပြီးတော့ဒါအားလုံးပူးပေါင်းဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းလည်းဥက္ကဋ္ဌကြီးအနေနဲ့ဒီရှင်းပြရဲဖိတ်ခေါ်ကမ်းလှမ်းတာတွေလည်းလုပ်ပါရယ်။ဒါလည်းပြောပြောဒါပထမဆုံးစတွေ့တဲ့အတွေ့အကြုံဆိုပေမဲ့လို့နွေးနွေးထွေးထွေးနဲ့ပေါ့လေဒါကျွန်တော်တို့ပြောဆိုဆွေးနွေးဖြစ်တဲ့ယင်းကြီးခင်မင်မှုလည်းတော်တော်လေးရခဲ့တယ်လို့မြင်ပါရယ်
။နောက်တစ်ချိန်ထပ်ပြီးတွေ့ကြဖို့ဆွေးနွေးဖို့ရောအစီအစဉ်တွေရှိသေးလားအဲ့ဒါရောသူတို့ရှိမှန်းဘာပြောလဲခင်ဗျ။
ကျွန်တော်တို့ကတော့ဒါနောက်ပိုင်းမှာလည်းအကြောင်းကိစ္စရှိရင်ရှိသလိုဆက်သွယ်နိုင်မှုပေါ့လေကျွန်တော်တို့ဒါလမ်းကြောင်းလေးတစ်ခုပေါ့ဆက်သွယ်လမ်းကြောင်းတစ်ခုထားဖို့ဆိုတာကိုလည်းဒါဥပဒေကြီးအနေနဲ့လည်းသူအလေးနဲ့ထားပြီးတော့ပြောသွားပါတယ်ကျွန်တော်တို့သင်ပြတာကိုသူအနေနဲ့လက်ခံပါတယ်တယောက်နဲ့တယောက်ကြားမှာယုံကြည်မှုတည်ဆောက်ဖို့ဆိုတာကအနေဆုံးအဆင့်တော်ထိတွေ့ဆက်ဆံမှုတွေစပြီးတော့ရှိလာဖို့နောက်အချိန်များများထိတွေ့ဆက်ဆံလာတာနဲ့အမျှတယောက်နဲ့တယောက်ကြားမှာယုံကြည်မှုတွေပူးပေါင်းဆောင်ရွက်မှုတွေရလာလိမ့်မယ်လို့ကျွန်တော်တို့ပြောနေပါတယ်ဒါကြောင့်လည်းကျွန်တော်တို့အခုလာမယ့်လွှတ်တော်ဟာဒါအန်တန်ထူးခြားတဲ့ဝိသေသနဲ့ပြည်စုံတဲ့လွှတ်တော်ပါဒါဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လည်းလာမယ့်လွှတ်တော်မှာပူးပေါင်းဆောင်ရွက်လာတော့မယ်ဆိုတော့ကျွန်တော်တို့နိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုကအတည်ရပို့ပြီးတော့အရှိန်ဟုန်ကောင်းလာလိမ့်မယ်လို့မျှော်လင့်ပါတယ
်အခုလွှတ်တော်ဥက္ကဋ္ဌကြီးနဲ့တွေ့ပြီးတော့သမ္မတကြီးတို့ဘာလို့လဲတွေ့ဖို့အစီအစဉ်ရှိလားခင်ဗျဟ
ိုကျွန်တော်တို့ကတော့ပြည်ပြင်ပြောင်းလဲရေးမှာတာဝန်ရှိတဲ့သူတွေပါဝင်ပတ်သက်တဲ့သူတွေအားလုံးနဲ့ရင်းနှီးနှီးဆွေးနွေးဖို့ဆိုတာကဒါကျွန်တော်တို့88မျိုးဆက်ကျောင်းသားများအားလုံးရဲ့သဘောထားပါအဲ့တော့ဒီသားထဲမှာလည်းကျွန်တော်တို့ထိပ်ထိပ်ဆက်ဆံမှုတွေလည်းရှိပါတယ်
ဟုတ်ကဲ့ကိုကိုကြီးကျေးဇူးတင်ပါတယ်ခင်ဗျာကိုကိုကြီး
ဟုတ်ကဲ့ပါခင်ဗျာ